ီတပီရဲ့နိုင်ငံခြားရေးလမ်းစဉ်ဟာအဲ့ဒီတန်ကြီးရဲ့အမျိုးသားအကျိုးစီးပွားကိုရောင်ပြန်ဟတ်တယ်ဆိုတဲ့သတင်းရှိပါတယ်။မိဗျူဟာမဟာဗျူဟာအမျိုးမျိုးနဲ့တရုတ်အမျိုးသားအကျိုးစီးပွားကိုမြင့်တင်ရမှာအိမ်မီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်ရေးဟာအရေးကြီးတဲ့အခန်းကပါဝင်နေပါတယ်။ချစ်ခင်တဲ့အိမ်မီးချင်းမူလင်၊ရင်းချမ်းတဲ့အိမ်မီးချင်းအန်လင်၊ကြွယ်ဝတဲ့အိမ်မီးချင်းဂူလင်ရရှိရေးဟာတရုတ်အတွက်အရေးကြီးတယ်လို့သမရရှိချင်းပင်ကဆိုပါတယ်။ဒီယူဆကိုတရုတ်မြန်မာဆက်ဆံရေးမှာအထင်အရှားပြတ်တာဖို့ကြိုးစားနေပုံရပါတယ်။မော်စီတုံးလက်ထက်ကချမှတ်တဲ့ငင်းချမ်းစွာရှင်သွင်းနေထိုင်ရေးမူငါးချက်ကိုဆက်လက်ကျင့်သုံးတယ်လို့လည်းဆိုပါတယ်။တန်းကြီးနဲ့နမိတ်နဲ့အာနာပိုင်ကိုအပြန်အလှန်ယူသေးလေးစားရေးမကျူးကျော်ရေးပြည်တွင်းမှာမဆက်ဖက်ရေးတန်းသူရည်သူဆက်ဆံရေးနဲ့ငင်းချမ်းစွာရှင်သွင်းနေထိုင်ရေးစတဲ့မူငါးချက်ကိုကျေကျော်လာတာကြာပါပြီ။ဒါပေမဲ့မော်စီတုံးကဘကပရဲ့လက်နက်ကင်ဒေါ်လာရေးကိုထောက်ခံအားပေးပါတယ်။ဘကပမရှိတော့ပေမဲ့ဘကပအမွေကိုဆက်ဆံတဲ့တိုင်းရင်းသားလက်နက်ကင်တွေကတော့အခုတည်းကရှိနေတုံးပါပဲ
။သမရရှိချင်းပင်ရဲ့နိုင်ငံသားဤမူဝါဒတွေထဲမှာအိန္ဒိချင်းကောင်းရရှိရေးဟာအလွန်ရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။လွန်ခဲ့တဲ့နှစ်ဇူလိုင်လကတရုတ်အစိုးရကထုတ်တဲ့ခေတ်သစ်အမျိုးသားကာကွယ်ရေးစာရန်းမှာတရုတ်အာဆီယံကာကွယ်ရေးဝန်ကြီးများဆွေးနွေးပွဲအရေးပါပုံကိုဖော်ပြထားပါတယ်။ကွဲလွဲမှုတွေကိုကြီးကြပ်ကိုကဲနိုင်တဲ့အတွက်တောင်တရုတ်ပင်လယ်ပြင်အခြေအနေကောင်းမွန်လာတယ်လို့ဆိုပါတယ်။ငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးမူငါးချက်ကိုအခြေခံပြီးချစ်ကြည်ရေးလုပ်တယ်လို့ဆိုပါတယ်။အားနည်းသူကိုအနိုင်ကျင့်တာမျိုးမလုပ်ဘဲပူးပေါင်းဆောင်ရွက်မှုကိုလိုလားတယ်လို့ဖော်ပြထားပါတယ်။အင်ဂျီဂျင်းနိုင်ငံ18နိုင်ငံကစစ်ကောင်းဆောင်ပိုင်းနဲ့အနီးကပ်ဆက်သွယ်နိုင်အောင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲကျင်းပတဲ့စနစ်ကိုတည်ဆောက်ထားတယ်လို့ဆိုပါတယ
်။တရုတ်ပြည်ရဲ့ကုန်းတွင်းပိုင်းမြန်မိတ်ဟာမိုင်13000ကျော်ရှိပြီးကမ်းရိုးတန်းကမိုင်11000ကျော်ရှိပါတယ်။ဒါကြောင့်နေဆက်ဒေသတည်ငြိမ်ရေးဟာတရုတ်အတွက်အလွန်အရေးကြီးပါလေ။အင်းမီချင်းနိုင်ငံ၉နိုင်ငံနဲ့နေဆက်ရေးရာပူးပေါင်းဆောင်ရွက်ရေးသဘောတူချက်ရယူကြပါလေ။တရုတ်မြန်မာနေဆက်တည်ငြိမ်ရေးနဲ့နေဆက်ကဒေသခံတွေလုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတာကိုလည်းတရုတ်အစိုးရရဲ့ကာကွယ်ရေးစာတမ်းမှာဖော်ပြပါတယ်။တရုတ်မြန်မာနယ်စပ်မှာမြေမြုပ်မိုင်းချင်းရေးလုပ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းမှာအင်းလီချင်းနိုင်ငံတွေနဲ့နယ်စပ်ဆွေးနွေးပွဲ8000ကျော်ကျင်းပပြီးပူးတွဲကင်းလွတ်မှုအချိန်ပေါင်း3000ကျော်လုပ်နိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ပင်လယ်ပြင်မှာတော့အချိန်ပေါင်း9000ကျော်ကင်းလွတ်နိုင်ခဲ့တယ်လို့ဆိုပါတယ
်။နိုင်ငံသားကတရုတ်အကျိုးစီးပွားဟာတရုတ်အမျိုးသားအကျိုးစီးပွားရဲ့အစိတ်အပိုင်းတစ်ခုဖြစ်တာကြောင့်တရုတ်စစ်တပ်ကကာကွယ်စောင့်ရှောက်ရမယ်လို့ဆိုပါတယ်။ကြီးပါရောက်တရုတ်နိုင်ငံသားနဲ့တရုတ်အဖွဲ့အစည်းတွေရဲ့တရုတ်ဝင်အကျိုးစီးပွားကိုတရုတ်စစ်တပ်ကထိရောက်စွာကာကွယ်ရမယ်လို့ဖော်ပြထားပါတယ်။လုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေလုပ်နေတဲ့ရည်ရွယ်ချက်ဟာနိုင်ငံခြားကတရုတ်အကျိုးစီးပွားကိုကာကွယ်ဖို့ဖြစ်ပါတယ်။တရုတ်စစ်သည်မော်တွေအနားယူစခန်းချနိုင်ဖို့အတွက်အာဖရိကအရှေ့ပိုင်းပင်လယ်ဒီကမ်းခြေကဂျီဘိုတီနိုင်ငံလေးမှာတရုတ်စစ်တပ်ကအခြေစိုက်စခန်းတစ်ခုတည်ဆောက်ပြီးတရုတ်စစ်သင်္ဘောတွေကိုကူညီထောက်ပံ့နေပါတယ်။ယေမင်နိုင်ငံမှာလုံခြုံရေးဆိုးဝါးနေချိန်မှာတရုတ်နိုင်ငံသား620ကျော်ကိုကယ်တင်နိုင်ခဲ့ပါတယ
်။တရုတ်ရဲ့နိုင်ငံသားရေးရာမဟာဗျူဟာကိုပုံစံတစ်မျိုးကြီးအဖြစ်သတ်မှတ်လို့မရပါဘူး။နေရာဒေသကိုလိုက်ပြီးအသွင်ပြောင်းတာတွေရှိပါတယ်။သဘောတူတာတွေမှာပူးပေါင်းဆောင်ရွက်ကြပြီးမတူတာတွေမှာအငင်းမပွားပဲပြဿနာမကြီးထွားလာအောင်တိမ့်တိမ့်ထားဖို့ဖြစ်ပါတယ်မြမငင်းချမ်းရေးဆွေးနွေးပွဲတွေကျင်းပနိုင်အောင်တရုတ်ကကြားဝင်ဆောင်ရွက်ပေးတာကိုတိုင်းရင်းသားလက်နက်ကင်ပြည်ဘက်ကရောမြမအစိုးရဘက်ကကိုအကောင်းမြင်ကြပါတယ်ပြည်တွင်းကဖိတ်ခေါ်လို့ပါဝင်ရတာဖြစ်တဲ့အတွက်ငင်းချစွာရှင်သွေးကြီးမူကိုမတိခိုက်ဘူးလို့ယူဆဖို့ရပါတယ်စစ်ပွဲတွေမဖြစ်ပွားပေမဲ့ငင်းချမ်းရေးမရနိုင်ပဲလက်ခဲတင်လင်းဖြစ်နေတဲ့အခြေအနေကိုတရုတ်ကလက်ခံထားပုံရပါတယ်။ဒီလိုအခြေအနေမှာတရုတ်မြန်မာစီးပွားရေးဇင်းရံနဲ့ပိုးကပတ်လမ်းကြောင်းတွေအစီအစဉ်ကိုအကောင်အထည်ဖော်ဖို့ရည်ရွယ်ထားပုံရပါတယ်။စီးပွားရေးအင်အားကြီးနိုင်ငံတစ်ခုတည်းကိုမိခိုးတာဟာနိုင်ငံခြားဆက်ဆံရေးပြဿနာဖြစ်နိုင်ပေမဲ့မြမအဖို့တော်လောဆယ်မှာဒီအခြေအနေကိုလက်ခံယူတာရှိပါတယ်။တရုတ်ပါဝင်မှုကြီးထွားလာပြီးခေါင်းဆောင်ပိုင်းကတရုတ်ကိုအားကိုးလွန်းတဲ့အတွက်အောက်ခြေမှာတရုတ်စံရင်ရေးပေါ်ထွက်လာပုံကိုကမ္ဘောဒီးယားနိုင်ငံကဥပမာပြနေတာကိုလည်းသတိထားတယ်ပါခင်ဗျာ